အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဘရာဇီးသမ္မတဂျယ်ရယ်ဘိုဆိုနာရိုတို့ဟာသမ္မတအင်ပီရိုမှာအင်္ဂါနေ့ကတွေ့ဆုံခဲ့ကြပြီးတော့နိုင်ငံဆက်ဆံရေးတိုးမြင့်မှုဂရိပေးခဲ့ကြပါတယ်။အနောက်ကမ္ဘာကျန်းကကမ္ဘာစီးပွားရေးအင်အားကြီးတဲ့နိုင်ငံဖြစ်တဲ့အမေရိကန်နဲ့ဘရာဇီးခေါင်းဆောင်တို့ဦးနီးကပ်တဲ့ဆက်ဆံမှုတွေနဲ့ဒီအတူစည်ရေးပူးပေါင်းဆောင်ရွက်မှုတွေပါဂရိပြုခဲ့ကြတာပါဒီကြောင့်တော်ခင်မျိုးသက်ပြောပါလိမ့်မယ်
။သမ္မတဒေါ်နယ်ထရမ့်နဲ့ဘရာဇီးတို့သမ္မတဂျယ်ရယ်ဘိုဆိုနာရိုတို့ဟာနေလင်စာဆိုင်ရင်ဆွေးနွေးမှုတွေကိုမလုပ်ခင်သမ္မတအင်ဂျူရောအိုဗယ်ယုံဂန်မှာသတင်းတောက်တွေနဲ့တွေ့ဆုံခဲ့ကြတယ်လို့သက်ဆိုင်ရာနှစ်နိုင်ငံရဲ့ဘောလုံးအသင်းတွေကဝတ်ဆောင်တွေကိုအလဲအလှယ်လုပ်ခဲ့ကြပါတယ်။မနစ်ကနှစ်ကုံပိုင်းမှာကျင်းပခဲ့တဲ့ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ဘိုဆိုနာရိုကိုသမ္မတထရမ့်ကချီးကျူးခဲ့တယ်လို့နိုင်ငံခြားရင်းနှီးမှုဟာဘယ်ရင်းကနေမှမတူအောင်နီးကပ်မှုရှိနေတာဖြစ်ပြီးနိုင်ငံမိတ်ဆွေဖြစ်နေရက်တည်သွားမယ်အကြောင်းနဲ့ဘရာဇီးလ်နဲ့စီးရီးဆိုင်ရာမဟာမိတ်ဖြစ်ရေးတွေကိုပါဆွေးနွေးဖို့ရှိတယ်လို့သမ္မတထရမ့်ကပြောကြားခဲ့ပါတယ်။ဒီအခါမှာဘရာဇီးလ်ကိုနေတိုးစစ်မဟာမိတ်အုပ်စုမှလာရောက်ပူးပေါင်းရေးအတွက်ထိတ်ကြားမယ်အလားအလာရှိမရှိသတင်းတောက်တွေကမေးမြန်းရမှာတော့သမ္မတထရမ့်က
We're very inclined to do that. The relationship that we have right now with Brazil has never been better. I think there was a lot of hostility with other presidents.
ကျွန်တော်တို့အဲ့ဒီလိုဆက်စားလို့ရပါတယ်လက်ရှိဘရာဇီးလ်နဲ့ဆက်ဆံရေးဟာဘယ်တော့မှလည်းမတူအောင်ကောင်းနေပါလေ။တခြားသမ္မတတွေတုန်းကတော့ရန်လိုမှုတွေတိတ်များတယ်လို့ထင်ပါတယ်။အခုတော့ကျွန်တော်နဲ့ဘာရန်လိုမှုမှမရှိသလိုနေတိုးဖြစ်စေမဟာမိတ်ဖြစ်ရှိဖို့ခိုင်မာတဲ့တစ်ခုခုဖြစ်စေရလာဖို့ကျွန်တော်တို့ကြိုးပမ်းနေကြပါလေ။ဒါပေမဲ့ကျွန်တော်တို့ကဘရာဇီးလ်နဲ့တကယ့်မဟာမိတ်ဖြစ်နေပြီးအရင်ဘယ်တော့မှလည်းမတူအောင်ကောင်းမွန်နေပါလေ
။အမေရိကန်ကဘရာဇီးလ်နဲ့စီးရီးဆက်ဆံမှုတွေတိုးမြှင့်ဖို့ပါလုပ်နေတယ်လို့သမ္မတထရမ့်ကပြောပါတယ်။ခေါင်းဆောင်နှစ်ဦးဟာဗင်နီဇွဲလာအတိုက်ခံခေါင်းဆောင်ဟွမ်းခွာရီတို့အပေါ်မှာသူတို့ရဲ့ထောက်ခံမှုတွေနဲ့ပတ်သက်ပြီးလဲဆွေးနွေးခဲ့ကြပါတယ်။ခွာရီတို့ကိုဗင်နီဇွဲလာခေါင်းဆောင်အဖြစ်နဲ့အမေရိကန်အပါဝင်အနောက်နိုင်ငံအများအပြားနဲ့ဘရာဇီးလ်တို့ကပါအတိအမှတ်ပြုထားတာဖြစ်ပါတယ်။သမ္မတထရမ့်နဲ့ဆွေးနွေးတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးဘရာဇီးလ်သမ္မတဘိုဆိုနာရိုကစကားပြန်အမျိုးသမီးကနေတဆင့်အခုလိုပြောပါတယ်။
We have discussed the possibility of Brazil becoming a great allied extra NATO.
Brazil နိုင်ငံအနေနဲ့ NATO လို့အမေရိကန်ရဲ့မဟာမိတ်နိုင်ငံဖြစ်လာဖို့ကြိုးစားနေတယ်။
Recently we requested that.
မကြာသေးမီက Brazil ရဲ့ Roraima ပြည်နယ်မြို့တော် Bovista ကနေတဆင့်စာနယ်ဇင်းကကိုအမေရိကတိုက်မိတ်ဆွေနိုင်ငံများက Venezuela အတွက်လူသားချင်းစာနာမှုအကူအညီပေးဖို့ကိုလည်း Brazil ကလှုံ့ဆော်ပေးခဲ့ပါတယ်။လက်ရှိမှာနှစ်နိုင်ငံဆက်ဆံရေးဟာဒီလိုအခြေအနေမျိုးမှာရှိနေပါတယ်။ Venezuela နဲ့အာဏာရှင်ပြဿနာကိုဖြေရှင်းရမှာ Brazil အနေနဲ့ Venezuela လွတ်လပ်ရေးနဲ့ဒီမိုကရေစီရလာရေးအတွက်ကူညီဆောင်ရွက်ပေးဖို့အဆင့်တက်ရှိနေပါတယ်လို့ပြောသွားတာပါ။ခေါင်းဆောင်နှစ်ဦးကြားဆွေးနွေးပွဲမဆခင်မှာ American နဲ့ Brazil နှစ်နိုင်ငံကြားအာကာသစုစမ်းမှုဆိုင်ရာသဘောတူညီချက်တည်းကိုလက်မှတ်ရေးထိုးခဲ့ကြပါတယ်။ဒီသဘောတူညီချက်ကနေ American ထောက်ကုံဆိုင်ရာဥပဒေတွေ၊ဤဥပဒေတွေ၊ဒုံးလက်နဲ့ထိန်းချုပ်ရေးဤပညာ American ရဲ့လက်နဲ့ထိန်းချုပ်ရေးဆိုင်ရာမူဝါဒနဲ့ကပ်ညီမဲ့အရေးပါတဲ့ American ဤပညာတွေကိုကောင်းမွန်စွာကင်တွယ်နိုင်စေဖို့ဖြစ်တယ်လို့ American နိုင်ငံသားဌာနကပြောပါတယ်။တင်းစားရှင်းလင်းပွဲအပြီးနိုင်ငံပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာတော့အမိမြေလုံခြုံရေးဌာနရဲ့ယုံကြည်စိတ်ချရတဲ့ကဘာတလွှားခီးသွားလာခွင့်အစီအစဉ်မှာပါဝင်နိုင်ဖို့အတွက်လိုအပ်တဲ့လှုပ်ဆောင်မှုတွေဘရာဇီးလ်ဘက်ကလှုပ်ဆောင်ဖို့ခေါင်းဆောင်နှစ်ဦးသဘောတူခဲ့တယ်လို့ဖော်ပြထားပါတယ်။အမေရိကန်ကနေဘရာဇီးလ်ကိုလာလဲမဲ့သူတွေအတွက်ပြည်ဝင်ခွင့်ဗီဇာမလိုပဲလာရောက်နိုင်ကြောင်းဘရာဇီးလ်အစိုးရကတနင်္လာနေ့မှာကြေညာခဲ့ပါတယ်။ဒါပေမဲ့အမေရိကန်ဘက်ကအပြန်အလှန်နဲ့ချက်ချင်းကြေညာမဲ့အရေးရောတော့မတွေ့ရသေးပါဘူး။